အမေရိကန်နိုင်ငံသားရေးဌာနကဦးစီးပြီးဝါရှင်တန်ဒီစီမှာဇူလိုင်လ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝင်ကြီးများအဆင့်အစည်းအဝေးမှာမြန်မာနိုင်ငံမှာဘာသာရေးဖိနှိပ်ခံရတဲ့အခြေအနေတွေ၊ရိုဟင်ဂျာမွတ်စလင်တွေအပေါ်ရရဆက်ဆက်နှိမ်ပန်းနှိပ်စက်မှုတွေနဲ့ဒီကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုအမေရိကန်ပြည်ထောင်စုကပိတ်မဲ့ထားအရေးယူမှုတွေအကြောင်းနိုင်ငံသားရေးဝင်ကြီးမိုက်ပွန်ပီယိုကသူ့ရဲ့မိန့်ခွန်းမှာအခုလိုမိမောင်းထိုးပြောကြားခဲ့ပါတယ
် In Burma, each of you has had the chance to hear how the military has brutalized and persecuted the Rohingya, the large majority of whom are Muslim.On Tuesday
မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကဘလို့နှိမ်ပန်းနှိပ်စက်နေတယ်လဲဆိုတာဒီကိုတက်ရောက်လာကြသူတွေတဦးချင်းစီအနေနဲ့သိခွင့်ရမှာပါဒီလိုကြီးမားလာတဲ့ရက်ဆက်ကြမ်းကြုတ်မှုတွေမှာပါဝင်ပတ်သက်နေတဲ့မြန်မာစစ်တပ်ထိပ်တန်းအကြီးအကဲ2ဦးနဲ့အစိမ့်မြင့်ခေါင်းဆောင်2ဦးအပေါ်သူတို့တဦးချင်းစီကိုဗီဇာပိတ်ပင်ကန့်သတ်တဲ့အရေးယူမှုကိုအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာခဲ့ပါတယ်အခုလိုမြန်မာစစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုအများပြည်သူရဲ့ဆန္ဒအတိုင်းအရေးယူတဲ့အမေရိကန်အစိုးရရဲ့လှုပ်ရက်ဟာနိုင်ငံတကာမှာလည်းပထမဦးဆုံးအကြိမ်ဖြစ်ပါတယ်
။ဒါ့အပြင်အစည်းအဝေးမှာရှိနေတဲ့မြန်မာစစ်တပ်ရဲ့ဖမ်းဆီးနှိပ်စက်ထောင်ချမှုကိုခံခဲ့ရတဲ့ကချင်သင်းအုပ်စရာလန်ကျော်ကမ်ဆန်းအကြောင်းကိုလည်းဝင်ကြီးပွန်ပီယိုကသူ့ရဲ့မိန့်ခွန်းမှာအခုလိုတည်တံ့ထုတ်ဖော်ပြောဆိုခဲ့ပါတယ
်။ Targeting the Rohingya is just one part of the military'sdecades long war in Burma on ethnic and religious minorities.
ရိုဟင်ဂျာတွေကိုပြစ်မှတ်ထားဖိနှိပ်မှုဟာမြန်မာစစ်တပ်ရဲ့ဆယ်စုနှစ်ပေါင်းများစွာကြာပြီဖြစ်တဲ့တိုင်းရင်းသားဘာသာရေးလူနည်းစုတွေနဲ့ပဋိပက္ခဖြစ်နေတဲ့အစိပ်ပိုင်းတစ်ခုပဲဖြစ်ပါတယ်။အခုဒီပွဲကိုကျွန်တော်တို့နဲ့အတူတက်ရောက်လာသူတဦးရှိနေတာကိုတွေ့ရမှာပါ။သူကတော့တင်းအုပ်ဆရာလန်ဂျော်ကမ်ဆန်ပါ။သူဟာအချင်းထောင်ထဲမှာ15လကြာနေခဲ့ရတာပါ။ကချင်မှာလေကြောင်းတိုက်ခိုက်မှုကြောင့်ကက်သလစ်ခရစ်ယာန်ကျောင်းတွေပျက်စီးခဲ့တာကိုသတင်းတောက်တွေကိုလိုက်လံပြသခဲ့လို့ဆိုပြီးအပြစ်ပေးခံခဲ့ရတာဖြစ်ပါတယ်။တင်းအုပ်ဆရာဆန်းကိုကြိုဆိုပါတယ်
။ဒါဟာကချင်ပြည်နယ်မှာတကြောပြန်ဖြစ်လာတဲ့ပဋိပက္ခတွေနဲ့အတူခရီးရန်ဖျားရှိခိုးကျောင်းတွေကိုပိတ်မဲ့ထားဖြုတ်ခွဲတာတွေနဲ့ဘာသာရေးဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးမှုတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအထူးလေးပေးအာရုံစိုက်လာတာတွေ့ရတယ်လို့အမေရိကန်ခြေဆိုင်ကချင်မဟာမိတ်ဖွဲ့ဥက္ကဋ္ဌဂမ်ဆန်အန်ဆန်ကပြောရီကိုပြောပါတယ်
။အခုဒီတစ်ခါတော့ဘာသာရေးနဲ့ပတ်သက်မှာဆွေးနွေးပွဲလုပ်တဲ့အချိန်မှာတော့သူတို့တော်တော်နားလည်သွားကြတဲ့ပုံကြီးကျွန်တော်တွေ့ရပါတယ်။နောက်ဒီနိုင်ငံတကာကအကြီးအကဲတွေဒီနိုင်ငံသားတွေဝန်ကြီးတွေလာတဲ့ပွဲမှာအကုန်လုံးကိုရောဒီမှာဖြစ်နေတယ်ကျွန်တော်ကချင်ပြည်နယ်မှာဖြစ်နေတဲ့ဟာတွေရောပျော်ပြဖြစ်တာပေါ့ highlight လုပ်တာတော့အရင်တော့တခါမှမချုံဘူးလို့ဒီစူးစိုက်မှုခံရတာပေါ့
ကချင်နှစ်ချင်းခရစ်ယာန်အသင်းတော်ရဲ့တင်းအုပ်စီကအသက်38နှစ်အရွယ်လန်ကျော်ကမ်ဆန်းကိုတိုင်လဲသူ့ကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့စဉ်မှာနှိပ်စက်ခဲ့ပုံတွေကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာနိုင်ငံတကာသတင်းတောက်တွေကိုပြောပြခဲ့ပါတယ်။လန်ကျော်ကမ်ဆန်းရဲ့ထွက်ဆိုချက်တွေကိုကြည့်မယ်ဆိုရင် Standard Army ဖြစ်အောင်စ조사နေပါတယ်ဆိုတဲ့မြန်မာစစ်တပ်အတွက်အပြောနဲ့လက်တွေ့လုပ်ရတခြားစီဖြစ်နေတယ်ဆိုတာပြသနေကြောင်းကမ်ဆန်းကပြောပါတယ
်။နိုင်ငံတကာမှာအခု Standard Army လို့ပြောတဲ့ပေါ်ဆောင်လာခြင်းနဲ့ဒီမြန်မာစစ်တပ်ကနေပြီးတော့ပြုပြင်ပေါင်းပြောင်းလဲမှုဆိုတာနိုင်ငံတကာကိုပြောလာတဲ့အချိန်မှာဒီ professional army မဖြစ်သေးတဲ့ဆိုရဲသဘောတဘာပေါ့အများကြီးကွန်းကွန်းကွန်းကွန်းပေါ်ပြသွားနိုင်တာပေါ့ဒီဆီယာကမ်ဆန်ရဲ့ဖြစ်ရက်ကဘလောက်ကြီးအင်မတန်ကိုအရင်တော့ရဲ့ဒီအာနာရှင်ခက်ကအတိအကျနဲ့တစ်ခုတည်းရှိနေစင်းနေဆိုတာပေါ့ကွန်းကွန်းကွန်းကွန်းပြသွားဖြစ်သွားပါတယ
်ဟုတ်ကဲ့အဲ့တော့ဒီကချင်တင်းအောင်ဆရာကိုစစ်တပ်ကဘလောက်ထိနှင်းပန်းနှိပ်စက်ခဲ့တယ်လဲဆိုတာသိခွင့်ရခဲ့လဲရှင
်ဥပမာပြသူတို့ Christmas ညမှာဖမ်းခဲ့တဲ့ညခြေတော့ကနေပြီးကျိုးတုတ်သွားတာပေါ့နော်တကုံလုံးကျိုးတုတ်တယ်လို့ကျိုးတုတ်မှာသူတို့ရ truck ကပေါ့စစ်တပ်ကစက်ကားပေါ့ဗာကြီးချိတ်ဗာဒီနှစ်နာရီပဲခီးကိုမနဲ့မိုးလင်းအထိလိုက်ပတ်ပြီးမှမောင်းတဲ့ကိစ္စတော့နောက်စက်ကားပေါ်မှာနေအပတ်အသက်ဆင်းနေလှုပ်ချတာတော့တနက်မောင်းပြန်လာတော့လှုပ်ပြတာပေါ့နော်ပြစ်လိုက်မယ်ဆိုတော့အနေထားပုံစံနဲ့လှုပ်ပြတဲ့ဟာတွေတော့နောက်စက်ကိုရောက်တဲ့အချိန်မှာတနက်ဖောက်တာတော့ဒီဟာတွေကနေပြီးတော့စခဲ့တယ်စစ်တပ်ထဲရောက်လာရင်ရောမျက်စိပိတ်ထားတာပြေးတာပေါ့နော်မျက်စိလုံးဝဒီကမမြင်ရအောင်ပိတ်ထားတလားလူပါအခြေအနေကြီးပေါ့နော
်အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးမှာလည်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိကြောင်းတီးတန့်ကြေညာချက်ကိုဇူလိုင်လ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်မှာအမေရိကန်ပြည်ထောင်စုနဲ့အတူယူကရိန်း၊အဇာဘိုင်ဂျန်၊ဘင်္ဂလားဒေ့ရှ်၊ကိုဆိုဗို၊စိုက်ပရက်စ်၊လက်ဘနွန်၊ဂျတိန်၊ဂျော်ဒန်၊ဂျော်ဂျီယာ၊မာရှယ်အိုင်လန်းစ်နဲ့အာရဗ်စပွားများနိုင်ငံတွေကပူးတွဲပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်ရှင်။